Paris အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီး American ပြည်ထောင်စုကဗီဇာကင်းလွတ်ခွင့်အစီအစဉ်ကိုတင်းနှံလာနေကပို့ပြီးတင်းကျပ်လိုက်ပါတယ်။လက်ရှိဗီဇာမလိုဘဲ American နိုင်ငံကိုလာရောက်နိုင်တဲ့ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း38နိုင်ငံကအမေရိကန်ကိုလာရောက်ကြမဲ့ခရီးသည်တွေအတွက်အစီအစဉ်မှုအသစ်တွေချမှတ်လိုက်ပါတယ်။အင်တာနက်ပေါ်ကနေဗီဇာကင်းလွတ်ခွင့်လျှောက်ထားတဲ့အစီအစဉ်မှုစနစ်ကိုအမိမြေလုံခြုံရေးဌာနကချက်ချင်းပြောင်းလဲခဲ့ရမှာအမေရိကန်ကိုလာရောက်မဲ့ခရီးသည်တွေအနေနဲ့အကြမ်းဖက်သမားတွေခိုးလွန်ရာနေရာတွေလို့အမေရိကန်ကယူဆတဲ့နိုင်ငံတွေထံသွားလာခဲ့ခြင်းရှိမရှိကိုလည်းစစ်ဆေးသွားမှာဖြစ်ပါတယ်။ဒါအပြင်ခရီးသည်တွေအနေနဲ့လေယာဉ်ပေါ်မတက်မီစစ်ဆေးရမှာလက်ဝေနှိပ်တာတပ်ပုံရိုက်တာတွေကိုလည်းအသုံးပြုသွားဖို့အမေရိကန်အစိုးရကလေ့လာသုံးသပ်နေပါတယ်။ဗီဇာကင်းလွတ်ခွင့်အစီအစဉ်အရနိုင်ငံပေါင်း38နိုင်ငံကနေအမေရိကန်နိုင်ငံကိုခီးသွားပေါင်း30လောက်လာရောက်ကြတာလည်းဖြစ်ပါတယ်။